မြန်မာနိုင်ငံဟာလာမယ့်နှစ်ကာလအတော်များများအထိပြည်ရဲ့ဩဇာကောင်းမှုအောက်ကနေလွတ်မြောက်နိုင်ဖို့မလွယ်သေးဘူးလို့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်။မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ကြီးမားလာတဲ့ရင်းနှီးမြှုပ်နှံမှုနဲ့အကူအညီတွေပါဝင်လက်နက်ကိုင်ပဋိပက္ခအရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာထပ်တည်းပုံဝင်ပါဝင်ပတ်သက်နေတာနိုင်ငံတကာမျက်နှာစာမှာခိုင်မာကာကွယ်ပေးနေတဲ့အချက်တွေကိုထောက်ပြပြီးအဲ့လိုပြောဆိုကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။တရုတ်သမ္မတရှီကျင်းပင်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံကြီးစဉ်အတွင်းအလို့သဘောပါတဲ့နှစ်နိုင်ငံအပြန်အလှန်နားလည်မှုစာကြွန်လွှာပေါင်း30ကျော်လက်မှတ်ရေးထိုးခဲ့ကြတာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းမှာအရင်စစ်အစိုးရလက်ထက်ကနေရင်းနှီးမြှုပ်နှံမှုအများဆုံးရောက်ရှောက်လွတ်လာတာကြောင့်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကလွတ်မြောက်ဖို့မလွယ်သေးဘူးလို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာအရေးလေ့လာသူဒေါက်တာတင့်စင်ဖြစ်ပါတယ
်စစ်အစိုးရတက်ပြီးတဲ့နောက်ဆယ်နှစ်ခဏနှစ်လောက်ကြာတဲ့အခါမှာအခုနေတဲ့ဆွာကုန်းကတရုတ်ပြန်မမုံမှုကြီးစုမှုလုံးပြီးဆိုတော့သူပြရခဲ့တယ်။ဘုလိုလည်းပဲအဲ့ဒီကာလတွေမှာချုပ်ချုံရတဲ့နိုင်ငံသားယုတ်ကြီးသဘောတူညီမှုတွေဟာတရားဝင်ဖြစ်တော့ဥသိမ့်စိန်တက်တဲ့အမရီတက်တဲ့ဒါတွေကဆက်ရှိရ။အဲ့တော့အဲ့ဒီမမုံမှုတွေကိုကြုံလွားဖို့အတမှတ်ခဲ့တယ်။နောက်တစ်ခါကတရုတ်နိုင်ငံကနိုင်ငံသားတွေအားလုံးလည်းဒီကြည့်တော့မှလည်းမင်းကြီးမင်းကြီးနိုင်ငံရေးလည်းတင်းကြီးကိုမရှိတဲ့အချိန်မှာအဲ့တော့ကြီးမားတဲ့ရောမုံမှုကိုပြည်သူလူထုတွေကဘယ်လိုနည်းနဲ့ဖြစ်ချင်ပါသေးလဲ။အရုံးနိုင်ငံရဲ့ရောမုံမှုဆွတ်ဆွတ်မှုကြီးဆုံးမှုအောက်ကနေဒီမနိုင်ငံကရုံးထွက်ဖို့ကြလားလားမမြင်နေဘူးလို့ပဲမြင်ပါရခင်ဗျာ
။တရုတ်အစိုးရကအစာပြုတဲ့ရဝန်းနဲ့လမ်းကြောင်းစီမံကိန်းမှာမြန်မာနိုင်ငံကိုဒစိတပိုင်းထယ်သွင်းထားတာကိုကြည့်ရင်အင်အားကြီးနေတဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံရဲ့အစိတ်အပိုင်းဖြစ်တင်းသွင်းရရောက်တယ်လို့လန်ဒန်မြို့နေသမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ်
။ရပါပြင်ရတော့နိုင်ငံရေးအရေးအမီးပေါ့တရုတ်ကအများဆုံးပေါ့လူတွေနဲ့ပြောရရင်တော့ဗမာပြည်ကဒီစစ်အာဏာရှင်စနစ်မှာနေပေါင်း50ကျော်နေလာတဲ့လူမမာကြီးကအခုမှပြန်ပြီးနလန္ဒပဲရှိသေးတယ်။ဒီနလန္ဒလူမမာကြီးနဲ့အင်တာအားကောင်းတဲ့တရုတ်နဲ့တွားပြီးတော့လက်ကျဲပြီးလှုပ်တယ်စားကြရင်တရုတ်ကပြီးပွားရေးရောအတတ်ပညာရောဒီမြန်မာရဲ့အစာပေါင်းများစွာဒီမှာတော့သူကပဲသွားမို့သွားမှာပဲနောက်တစ်ခုကတော့အခုဒီရဝင်းလမ်းကြောင်းကလည်းတရုတ်ကနေချက်သွားတာတရုတ်ကအင်ပီရီယယ်လိုပြန်มาပဲတရုတ်ကိုပြီးခိုးလာတာလည်းအများကြီးပေါ့ဗျာအခုတရုတ်နဲ့ကုန်သွယ်ရေးကိုတရုတ်ကအားကိုးလာတဲ့အတွက်ကျန်တဲ့လူတွေကိုမလုံနိုင်ဘူးတရုတ်နဲ့အိန္ဒိယကြားမှာရှိနေတယ်အိန္ဒိယရဲ့အင်တာအားနေတယ်တရုတ်ကအင်တာအားကောင်းတယ်အဲ့တော့ကြားလေကြားလေဒီအားကောင်းတဲ့ဘက်ကိုပြီးခိုးတဲ့ဘက်ကိုရောက်သွားတာပဲ
အခုလိုတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကရုံးထွက်ဖို့ဆိုရင်အခြားအင်အားကြီးနိုင်ငံတွေနိုင်ငံတကာမဟာမိတ်အုပ်စုတွေနဲ့လက်တွဲလှုပ်သွားနိုင်ဖို့လိုမယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အဲ့တော့ဒီမှာနဲ့ချီလီမှာအမေရိကန်ပြောင်းစုအကူအညီရမလားဆိုတဲ့ချက်ကတစ်ချက်ကျွန်တော်တို့သုံးတရားပဲရတယ်။နောက်တစ်ခါအိန္ဒိယအိန္ဒိယနိုင်ငံနောက်တစ်ခါအာဆီယံပေါ့နော်။ဒီအုပ်စုတွေကိုစဉ်းစားပြီးတော့ဒီမှာနိုင်ငံကဒီနိုင်ငံတကာအခြေခံတွေဒီလိုကိစ္စတွေမှာမဟာမိတ်ကြီးကဂျူလာဖြစ်ပါတယ်ဂျူလာလည်းဂျူလာနေတယ်သို့တော်လည်းပဲအိန္ဒိယပဲဖြစ်အာဆီယံပဲဖြစ်ဟာအထောက်အကူရတဲ့မဟာမိတ်ထဲမပူပဲနေတရုတ်နိုင်ငံရဲ့လုံမှုကိုခြေပြတ်ဖို့မှာအားတော့ပေးတယ်သို့တော်လည်းပဲဖြစ်နိုင်စွမ်းရှိတဲ့မဟာမိတ်မှုတွေကိုထိတိယရောဆုံးဖြတ်ရင်တော့ပူပြီးတော့ဉာဏ်နဲ့ဉာဏ်နဲ့ပဲဖြစ်လက်ဖြစ်နိုင်တယ်လို့ယူဆတယ်
မြန်မာနိုင်ငံမှာနေပေါင်းများစွာရိုးရင်းနေကြလာနေတဲ့လူသားအရင်းမြစ်ကဏ္ဍကိုမတီးဆောက်နိုင်၍နိုင်ငံကြီးတွေရဲ့လွှမ်းမိုးမှုအရေးကလွတ်ဖို့မလွယ်ဘူးလို့ဒေါက်တာအောင်ခင်ကပြောပါတယ်
။အဲတော့ဗမာကလူမမာကြီးပြ။အဲလူမမာကြီးကကိုယ့်အနေကိုမရနိုင်ဘူး။ဗီယက်နမ်တို့ဘာလို့ကလူမမာမဟုတ်ဘူး။သူကကိုယ့်အနေကိုတရုတ်နဲ့ကပ်နေနေကိုယ့်အကိုရက်နိုင်တယ်။အဲလူမမာနိုင်ငံတွေကတရုတ်လက်အောက်ဩဇာကံဖြစ်သွားတာပေါ့ဗျာ။အဲ့ဒါမြန်မာနိုင်ငံသားတွေမှာလူသားရင်းမြစ်အားကောင်းဖို့လိုတယ် human capital ပေါ့ဗျာဆိုတော့ကျန်းမာရေးပညာရေးနဲ့ကြွားကျင်မှုအားကောင်းတဲ့နိုင်ငံအားရှိတာပဲအဲ့တော့ပြည်သူတွေဆိုပြီးတော့ကျန်းမာရေးမှာလည်းပတ်စပ်မတုံးဘူးပညာရေးမှာလည်းမတုံးသုံးတဲ့ပညာရေးရတဲ့အတုံးမကျဘူးဆိုတော့နောက်ဆုံးပိုင်းမှာကြွားကျင်မှုလည်းမရှိဘူးအလုပ်သမားတွေကြည့်လိုက်တော့လည်းအဆင့်တန်းမရှိဘူးဆိုတော့ဘယ်လိုလုပ်ပြီးတော့သူများနဲ့ပြန်နိုင်မှာလဲ
ကျွန်တော်ရှိရဲ့ကြီးစဉ်အပြီးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တရုတ်အစိုးရရဲ့ရဝန်းနဲ့လမ်းကြောင်းစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းရဲ့အဓိကမန်တိုင်၃ခုဖြစ်တဲ့ကြောက်ဖြူစီးပွားရေးစီမံကိန်း၊တ ရုပ်မြန်မာနယ်စပ်စီးပွားရေးဆောင်နဲ့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးစီမံကိန်းတို့ကိုအကောင့်ထည့်ဖို့ရေးသဘောတူခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတရုတ်နိုင်ငံလာရောက်လည်ပတ်ဖို့သမ္မတရှီကျေးပင်ကဖိတ်ကြားခဲ့ပြီးနှစ်ဖက်အဆင်ပြေတဲ့အချိန်မှာတွားရောက်လည်ပတ်မယ်လို့နိုင်ငံသားကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။